အမေရိကန်သမ္မတဒိုနယ်ထရမ့်မှာဂျပန်နိုင်ငံကိုလျှက်ရတာနိုင်ငံတော်ခီးစဉ်နဲ့ဒီကနေ့အစောပိုင်းမှာရောက်ပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကသမ္မတထရမ့်နဲ့သမ္မတကတော်မလာနီယာတို့ကိုကော်ဇောနေခင်းပြီးတော့ကြိုဆိုခဲ့တာပါ။ခရီးရောက်မဆိုင်မှာပဲဂျပန်ဆိုင်ရာအမေရိကန်သံအမတ်နေအိမ်မှာကျင်းပတဲ့အခမ်းအဝေးကိုသမ္မတထရမ့်တက်ရောက်ပြီးတော့အမေရိကန်နဲ့ဂျပန်စီးပွားရေးကောင်ဆောင်တွေကိုမိန့်ခွန်းပြောခဲ့ပါတယ်။အမေရိကန်ဂျပန်ကုန်သွယ်ရေးနှစ်နိုင်ငံသဘောတူညီမှုရဖို့နှစ်ဦးနှစ်ဖက်ကြိုးပမ်းဆောင်နေတယ်လို့ပြော့ခွက်ဟာခွက်တွေရှိနေတာကိုလည်းသမ္မတထရမ့်ကထောက်ပြခဲ့ပါတယ်။လက်ရှိညီနိုင်နေကြတဲ့နိုင်ငံကုန်သွယ်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးရင်တော့ပိုပြီးမြတ်တာတဲ့ကုန်သွယ်ရေးဖြစ်လာမယ်လို့လည်းပြောပါရယ်။အမေရိကန်နိုင်ငံမှာပိုးပြီးတော့ရင်းနှီးမြှုပ်နှံကြဖို့လဲသမ္မတထရမ့်ကဂျပန်စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းသွားခဲ့တာပါ။မနေ့ပြန်တင်းငွေနေမှာတော့ဂျပန်ဆူမိုနဘာပွဲနောက်ဆုံးနေ့ကိုသမ္မတထရမ့်တက်ရောက်မယ်လို့အစီအစဉ်ထားပါရယ်။တင်းငွေနေမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတထရမ့်တို့ကောက်တီအတူရိုက်ဖို့လဲရှိပါရယ်။လာမယ့်တင်းလာနေမှာတော့ဂျပန်ဧကရာဇ်ဘုရင်တင်တဲ့သမ္မတထရမ့်တွေ့ဆုံမှာပါ။သမ္မတထရမ့်ရဲ့ခီးစဉ်ကနေနိုင်ငံကုန်သွယ်ရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်ပြီးအမေရိကန်အစ်စ်မြတ်အရာရှိကို VOA ကမေးမြန်းရမှာတော့ထရမ့်နဲ့မစ္စတာအာဘေရိုရဲ့တင်းနှင်းလာနေမှာပူးတွဲကျင်းပမဲ့တင်းစားရှင်းလင်းပွဲမှာနိုင်ငံဆက်ဆံရေးနဲ့ပတ်သက်တဲ့ကြေညာချက်တွေထုတ်ပြန်ဖို့ရှိတယ်လို့ပြောပါရယ်